တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်မေလ16ရက်နေ့ကကျေးရွာတရွာမီးရှို့ဖျက်ဆီးခံရပြီးအိမ်200လောက်မီးလောင်ဖျက်ဆီးခဲ့တဲ့ကိစ္စကိုဗလိုက်မှုမရှိဘဲချက်ချင်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောင်းဆိုပါတယ်ဂျူဒူကရည်ယူထားတဲ့ပုံတွေအရရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ကလက်ကကြေးရွာမှာအင်ဂျင်200ဝန်းကျင်မိလောင်ခဲ့တာကိုတွေ့ရှိရတာဖြစ်တယ်လို့ HRW အဖွဲ့ရဲ့မေလ26ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ကကြေးရွာမီးရှို့ခံရတဲ့အချိန်တွင်မေလ16ရက်နေ့နေ့လယ်2နာရီကညနေ9နာရီလောက်အတွင်းမှာစစ်တပ်ကအဲ့ဒီရွာနာမှာလှုပ်ရှားနေခဲ့ကြောင်းနဲ့စစ်တပ်ရွာထဲဝင်သွားအပြီးပစ်ခတ်တံတွေချရပြီးတဲ့နောက်မိဂိုးတွေထွက်ပေါ်လာတယ်လို့ drone ရင်နှစင်းလဲတွေ့ရတယ်လို့မျက်မြင်တွေကိုကိုးကားပြီးတော့ HRW ကပြောပါရယ်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဘိုးချုပ်ထွန်းထွန်းကြီးကတော့ပြည်သူလူထုကြားမှာတမရော်ကိုအထင်လွဲမှောက်အောင်လက်ကရွာကိုအေးအေးလက်နက်ကင်အဖွဲ့ကတမင်မိရှုခဲ့တာဖြစ်တယ်လို့ VOA ကိုပြောထားပါရယ်2019ခုနှစ်ဇန်နဝါရီလကစပြီးတမရော်နဲ့ရခိုင်လက်နက်ကင်အဖွဲ့အေးအေးတို့အကြားတိုက်ပွဲကြောင့်ရဲသားတွေထိခိုက်သေဆုံးကြရတယ်လို့အင်ဂျီရွာကြီးတွေလည်းဖြစ်စီခံခဲ့ရတာပါရခိုင်မြောက်ပိုင်းမှာကြေးရွာတွေမိရှုခံခဲ့ရတဲ့ဖြစ်ရမျိုးပေါ်လာတိုင်းတက်မရုံနဲ့အေအေလက်နဲ့ကင်အဖွဲ့ကြားတစ်ဖက်နဲ့တစ်ဖက်အပြန့်အလှန်ဆွဆွဲပြောဆိုလေးရှိပါတယ်ရှင်